ိုင်းနိုင်ငံတောင်ပိုင်းပြည်နယ်ဆယ်လေးခုအတွင်းမှာဖမ်းဆီးခံရပြီးတော့အကျဉ်းထောင်တွင်းအချုပ်တွေကနေလွှတ်ရဆေးသွားတဲ့မြန်မာရွှေ့ပြောင်းအလို့သမား180လောက်ကိုထိုင်းအာဏာပိုင်တွေကပြည်နယ်နံပေးပြီးတော့အောက်တိုဘာ၂ရက်နေ့မှာပဲရင်းနှောင်းကနေကောတောင်မြို့ကိုပြန်လည်လွှဲပြောင်းပေးခဲ့ပါတယ်။မအေးမာကတင်ပြပို့ထားပါတယ်
။အမျိုးသမီးနဲ့အမျိုးသားတွေအပါအဝင်လူ180လောက်ကိုထိုင်းဘက်ကပြည်နယ်နံပေးခဲ့တာပါ။ပြည်နယ်နံပေးခံရသူတွေကိုအောက်တိုဘာလ၂ရက်နေ့မှာတော့ရနောင်းဘက်ကနေကော့တောင်းဘက်ကိုပြန်လည်လွှဲပြောင်းပေးခဲ့ကြောင်းကော့တောင်းမြို့ပညာရေးနယ်ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းရွှေပြောင်းအလို့သမားအရင်းမြစ်စင်တာ NWRC ရဲ့တာဝန်ခံဦးမိုးဝေကအခုလိုပြောပါတယ
်။198ယောက်ကတယောက်အမျိုးသမီးတယောက်ယော့သွားတယ်။198ယောက်ဖြစ်သွားတယ်။တယောက်ယော့သွားတာဟာဒီမှာဟောလေဒီတက်မာရေးနဲ့ဟောတာဒီဆေးရုပ်စီကူတမှုခံရနေတဲ့အတွက်ဒါလားသူအဲ့လုံမှန်တရားရှိရောနဲ့ပို့လာတော့ဗောဒီကျောင်းမျိုးကြောင့်ဖန်ခိုင်းရတဲ့လူတို့ရှိတယ်လူလဲတော့ချို့ကျမရဲ့တော့အလုပ်ကောင်းကြပါတယ်ပြီးလို့ရှိရင်သူတို့ချို့ဆိုရင်55ရက်တည်းကျော်လို့တဲ့လူတွေရှိတယ်ချို့ထဲမှာလေအဲ့လိုမျိုးလူတွေရှိတယ်ပြီးမှဒီဘက်မှာကပါတယ်ဆိုတော့ဟိုလက်ခံချို့ဆိုတာဗောကျမရဲ့ဆောက်ရှာမှုတွေလုပ်ပေးတယ်လုပ်ပေးပြီးမှသူတို့ quality စင်တာတွေပို့ပြင်ဆင်နေကြတယ်ခင်ဗျာအဲ့ဒါချို့ခန်းထဲမှာကြားတဲ့လူတွေဟိုအော်နော်ဘယ်နဲ့ဖမ်းမိတယ်ဘယ်နဲ့ဖမ်းမိတယ်ဆိုတာလေးတွေကပြန်ယူတယ်အရင်တော့မယူဘူးအဲ့ဒါတွေတော့ဖတ်တိုးလာတာပေါ့
ထိုင်းဘက်ချမ်းကလူဝင်မှုကြီးကြပ်ရေးအချုပ်တွေမှာမြန်မာနိုင်ငံသားတွေနဲ့ပြည့်ကျက်နေပြီးလူရက်စေပေမဲ့နေရက်ပြန်ပို့မခံရသေးတဲ့သူတွေလည်းအများကြီးရှိနေတာပါအရင်တော့ကတော့မြန်မာပြည်ဘက်ကကိုဗစ်စောင့်ကြည့်ရေးစင်တာမလုံလောက်တာကြောင့်ကြန့်ကြာနေပေမဲ့အခုအခါမှာတော့မြန်မာဘက်ကကိုဗစ်စောင့်ကြည့်ရေးစင်တာတွေအဖြစ်ခမောက်ကြီးစခန်းပလုတ်တုံတုံစခန်းနဝရအားကစားရုံစတဲ့နေရာသုံးခုမှာနေရက်ပြန်လာသူတွေကိုယာယီထားပေးထားတယ်လို့ဆိုပါရယ်အခုကြန့်ကြာနေသူတွေကတော့ထိုင်းဘက်ကိုနေဆက်ဖြတ်ကျော်မှုလူကုန်ကူးမှုတွေနဲ့ဆက်နွယ်ပြီးတက်တဲ့အဖြစ်လုပ်ပေးရတဲ့သူတွေဖြစ်ပြီးအချုပ်ထဲမှာရက်ကြကြနေရပြီးကြန့်ကြာနေတာတွေရှိတယ်လို့လည်းဦးမိုးဝေကပြောပါရယ်
အခုချုပ်ကန်းထဲမှာဆိုရင်ပုံမှန်ဆိုရင်တော့ထိုင်းဥပဒေအရဆိုရင်လူမောင်နေဆက်ထက်ကျော်မှုဆိုတော့45ရက်ပဲဒီ45ရက်တော့ကျော်လွန်ပြီးတော့ခုဆို3လနဲ့6လလောက်ထိနေခဲ့တဲ့လူတွေရှိတယ်ဒီဟောဒီလူတွေအားလုံးဆိုရင်တို့ကအင်းနေတာကြာပေးတဲ့အုပ်စုထဲမှာပါပါပြီလေထိုင်းဘက်မှာတော့ဆိုဆိုရင်တော့တက်တေဖြစ်ခါရှိတဲ့လူတွေလည်းပါလာတာလည်းရှိတယ်တက်တေဆိုတာဥမာလူဥမာပွဲစားကားနဲ့ဖမ်းမိပြီးတော့ချုပ်ဟိုခေါ်လာတဲ့လူဦးဆောင်တဲ့လူပေါ့နော်ဒီလူတွေနဲ့ဆိုရင်တို့ကလင်းငါချောင်းလာအမှုရင်ဆိုင်နေရပြီးတော့ရှိတယ်အဲ့ဒီဖြစ်ပေါ့နော်အဲ့လိုဆိုတော့ထားတာရှိတယ
်ထိုင်းအချင်းထောင်ဒီအချုပ်တွေကလူရဲစေတဲ့မြန်မာတွေကိုမဲဆောက်မြောက်ဒီမဲဆိုင်တာချီလေးရနောင်းပေါ်တောင်လမ်းတွေကနေပြန်လည်လွှဲပြောင်းပေးလို့ရှိပါတယ်ကိုဗစ်ကပ်ဘေးကာလမှာနေဆက်လမ်းတွေတကားတွေပိတ်ထားတဲ့အတွက်ပြည်တင်နံပေးခံရသူတွေကိုအကန့်အသတ်နဲ့သာပြန်ပို့ခဲ့ပါတယ်။ဒီထဲမှာတော့မဲဆောက်မြောက်ရီချစ်ကြည်တရာအမှတ်နှစ်ကနေပြည်နံတန်ပေးခံရသူတွေကိုအများဆုံးလွှဲပြောင်းပေးတာဖြစ်ပြီးရန်နောင်းကော့တောင်ရေလန်းကတော့ကော့တောင်မြို့ကစောက်ကြည်စင်တာမှာလက်ခံနိုင်တဲ့လူရေပမာဏကိုကြည့်ပြီးထိုင်းဘက်ကနေတလမှ2ကြိမ်ခန့်လွှဲပြောင်းပေးခဲ့တာဖြစ်ပါတယ်ရှင်။